တမတော်နဲ့စီရီတင်းမာနေတဲ့တန်ရင်သားလက်နက်ကန်အဖွဲ့၃ဖွဲ့ကနလတာတစ်ဖက်သက်အပြစ်ခတ်ရက်ဆဲလိုက်ကြောင်းဒီကနေ့2020ပြည့်နှစ်တင်မှာပဲကြေညာလိုက်ပါတယ်။မြန်မာတမတော်ဖက်ကတော့ကြေညာချက်အပေါ်သတိထားကြိုဆိုခဲ့တာပါ။အပြစ်ဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ကိုကန်တပ်ဖွဲ့ MNDAA ရခိုင်လက်နက်ကန်ဖွဲ့ AA တမ်းပလောင်တပ်ဖွဲ့ TNL တို့ကနလတာတဖက်တပ်ပြည့်ရဆဲမယ်လို့တမ်းပလောင်တပ်ဖွဲ့ TNL ပြန်ကြားရေးတာဝန်ခံပူမှုသာအကျော်ကအခုလိုပြောပါတယ
်ဒီမတူညီရှိဆဲဒီနောက်မစဲမှာတိုက်ပွဲတွေမဖြစ်တော့အောင်ဒီလိုဒီဘယ်လိုဖြစ်လဲလို့လက်မရန်ထူးနေမှုတော့ဒီလိုဒီရှင်ကြီးကစားနေမှုတော့ကျွန်တော်ကဒီတော်တော်ဦးချင်းလမ်းပေါ်ကနေလာလာတော်တော်ဒီပြခမှုဒီပောင်းဒီကျွန်တော်ရမ်းနေလို့ပုံပြင်ပြတာဖြစ်တယ်
ညီနောင်မဟာမိတ်၃ဘွဲ့ဟာ2019ခုနှစ်စက်တင်ဘာ9ရက်ကနေအောက်တိုဘာလ10ရက်နေ့ထိတလကြာပရမကျင်အပြည့်ရကျင်ညာဆဲပြီးဒုတိယကျင်နေနဲ့ကတော့စက်တင်ဘာ20ရက်နေ့ကနေဒီဇင်ဘာလအထိထပ်မံ၃မြင့်ကျင်ညာခဲ့ပါတယ်။အခုဒီချိန်မှာဒီလကနေဖေဖော်ဝါရီလကုန်ထိတပတ်တည်းအပြည့်ရစမ်းကြောင်းတတိယကျင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ညီနောင်မမိတ်၃ဖွဲ့ရထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်ဘက်ကသဘောထားကိုသိရှိဖို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်
ကျွန်တော်တို့တောင်းတနေရတဲ့ညီညာကြီးအတွက်ကအခောက်ဖွင့်ပေးပြီးတာဖြစ်တဲ့ဒီ2020ပြည့်နှစ်မှာညီညာကြီးအတွက်ပို့ပြီး common နဲ့နေရာတွေဦးတည်သွားနိုင်ရဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်တို့ကညီညာကြီးလုပ်ငန်းရှင်တွေအကျိုးဖြစ်ဆုံးနေတယ်လို့မြင်ပါတယ်။ဟုတ်တော့ပြောနေလို့မရှိဘဲနဲ့အင်အားကြီးဆောက်ဖို့ NGO ဆောက်ဖို့နိုင်ငံရေးရာပါရေးရာကိုထုတ်ပြန်တဲ့ထုတ်ပြန်ချက်မျိုးဆိုရင်တော့ဒါဒီတခင်တိုင်းပဲလုပ်ဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်
ပြည်ကြတဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာမြန်မာစုရ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရသရေးပြစ်ခတ်တိုက်ခိုက်မှုရသရေးစာချုပ်အများရေးထုတ်နိုင်ရေးကိစ္စတွေကိုဆွေးနွေးဆဲကြပြီးမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။တမတော်ဘက်ကရောတိုင်းရင်းသားလက်နက်ကန်ဖွဲ့တွေဘက်ကပါအပြစ်ရဆဲချောင်းချင်းချင်းထုတ်ပြန်ခဲ့ပြီးမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။ဧရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်တုခကတော့အခုလိုတိုက်ပွဲဖြစ်ပွားနေရတာဟာတမတော်ဘက်ကသိုးစစ်စင်လို့ဖြစ်ကြောင်းပြောပါတယ
်။အရင်အချိန်တွေတုန်းကတော့ဒါမြန်မာစစ်တပ်ဘက်ကတော့သူတို့သိုးစစ်တွေကိုပို့ပြီးတော့လုပ်တဲ့ခါကျတော့ကျွန်တော်တို့ဘက်ကလည်းဒါဟိုခုခံရတဲ့အနေအထားတွေအများကြီးရှိတာပေါ့
။တမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့အပြစ်ရဆဲကြောင်းထုတ်ပြန်ပေမဲ့တိုက်ခိုက်မှုတွေရှိနေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဒီရဆဲကြောင်းကကျွန်တော်တွေ့နေတယ်ဆွေးနွေးတဲ့ခါမှာလည်းနေရရအဖြစ်ထားဖို့ဒါနဲ့ပဲသူတို့လမ်းဆုံးသွားတယ်ပေါ့ဒါကြီးကတော့ကျွန်တော်တို့တော်တော်ရေးခိုင်ရတဲ့ကာနာပေါ့အဲဒီနောက်ပိုင်းဒီမှာတို့တလားလားတို့ထုတ်ခိုင်တာရှိတယ်အဲဒီမှာလည်းတိုက်ခိုက်မှုတွေပြောတာပြီးရင်တော့ကျွန်တော်တို့ထုံးလာတိုင်းတော်တော်ကတိုက်ခိုက်လို့ဆိုတဲ့အားမျိုးဆိုးဆွဲတာပေါ့
နိုင်ငံရေးလက်လက်သုံးသပ်သူဥမ္မာမောင်ဆိုးကတော့အပြန်လှန်နားလည်မှုယူနိုင်ဖို့နှစ်ဖက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်နေတယ်လို့သုံးသပ်ပါတယ်
တဖက်သားဒီရဲ့ရကြောင်းကိုတဖက်စီအနေပြန်လာကြညာနေရတယ်နိုင်ငံကြီးရပဲသာသီယူဖို့လုပ်တဲ့အချက်လို့ပဲကျွန်တော်မြင်ပါတယ်တကယ်တမ်းအဲ့ဒီလိုပြန်လာကြညာချက်တွေထုတ်နေတာလက်တွေ့မှာအပြစ်ခတ်ရဆေးကြီးကိုဘာမှပြောမှမရှိပါဘူးလက်တွေ့မှာအပြစ်ခတ်ရဆေးကြီးလို့ရှင်လို့ရှင်ဒီတက်နေရာခြားထားရေးပါဝင်လက်ငင်းမြေပြင်တက်တည်းရဲ့ရှိနေတဲ့အခြေအနေတွေကိုသုံးသပ်ပြီးတော့နှစ်ဖက်တက်ဖက်ဆိုင်ကောင်းဆောင်တွေတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဖြေရှင်းလာရမယ်လို့ပဲထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာညီနောင်မဟာမိတ်၃ဖွဲ့အနေနဲ့အပြစ်ခရဆိုင်ရေးဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာငြိမ်းချမ်းတဲ့ပါဝင်ခြင်းကိုတည်ဆောက်ပြီးငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့အတွက်တက်ဖက်ဆိုင်အပြစ်ရဆိုင်တာဖြစ်တယ်လို့ဖော်ပြထားပါတယ်ပယ်နေမီဒီမှာတိုက်ကပ်မှုတွေရပ်မယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာတိတိကျကျဖော်ပြထားတာမရှိပါဘူးဒါပေမဲ့သမတော်ဘက်ကသိုးစစ်စင်လာရင်တော့ခုခံကာကွယ်သွားရမှာဖြစ်ကြောင်းပြောပါတယ်ခင်ဗျာ